မြန်မာနိုင်ငံခြေသွားလုပ်ငန်းကအခုနှစ်ဇန်နဝါရီလမှာစနစ်ကထက်တိုးတက်ခဲ့တဲ့ဆိုပြီးတော့ဟိုတယ်နဲ့ခြေသွားလုပ်ငန်းဝန်ကြီးဌာနဆင်းမှဖော်ပြထားပါတယ်။ပြည်သူကတော့ဖေဖော်ဝါရီတနင်္လာကိုစောထက်ကတင်ပြပို့ထားပါတယ်ရှင်
။ခရီးသွားဧည့်သည်ဝင်ရောက်တဲ့နှုန်းဟာ2018ဇန်နဝါရီလနဲ့ရှိရင်အခုနှစ်မှာ19ရာခိုင်နှုန်းပိုတိုးတက်လာတယ်လို့ဟိုတယ်နဲ့ခြေသွားလာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပြီးမယ်။တကယ်တမ်းဝင်ငွေရရှိရပိုင်းမှာတော့ကျဆင်းနိုင်အောင်မြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်များအပြင်ခီးသွွားကြီးငင်ကြီးကတာဝန်ရှိသူဒေါကီသွဲစိုးကပြောပါတယ
်မဖြစ်မနေ activities အစိုးရကိုပြရအောင်ပါဖြစ်တဲ့အတွက်ဝင်ကြီးကတော့အသာပြတ်တက်တယ်ဆိုတာကို mention လုပ်ပြီးတော့ပြောပါလိမ့်မယ်သူတို့ရဲ့အရှိကိုမျှော်ဆိုတဲ့ဟာတရုတ်တိုးတွေဝင်လာတဲ့ဟာတိုင်းပြည်အတွက်ဘယ်လောက်အကျိုးရှိတယ်လဲ community အတွက်ဘယ်လောက်အကျိုးရှိတယ်လဲနိုင်ငံတော်က test ကိုမှန်မှန်ကန်ကန်ရသလားChinese stories ဒီအုံနဲ့ကျင်းနဲ့ဝင်လာတယ်ဒီစားတော့အလိုက်ပဲဒေါ်လာ50ပေးလို့ရှင်ဒီစားရတယ်အဲ့ဒီမှာဘယ်နှယောက်ဝင်လာပြီးတော့ဘယ်နှယောက်ပြန်ထွက်သွားတယ်ဆိုတဲ့ data ရှိသလားဝင်ကြီးကမှတကယ်တည်းမြန် knowledge ရှိဖို့လိုတယ်ဝင်လာရင်ပြီးရောအလိုက်ပဲတက်ပြီဆိုတော့ပြောလို့ရတယ်ဒါမှဒီနေရာငါမြဲမယ်ဆိုတော့စိတ်ရှိလို့ကတော့ဒါအမတို့ရဲ့ industry ကိုဖျက်ဆီးနေလို့ပဲအမတို့ယူဆတယ်အမတို့ quality ရှိဖို့လိုတယ်အမတို့ရဲ့ဒီ destination ကိုအမတို့တန်ဖိုးထားဖို့လိုရယ်လေ
။ထိုင်ကြီးသွား agent တွေကလည်းပြည်တွင်းမှာကားစားရမ်းတာ၊ဟိုတယ်စားရမ်းတာကိုတရားမဝင်လုပ်ဆောင်နေပြီးကိုရီးယားနိုင်ငံကတော့သူ့နိုင်ငံသားအလန်းညော်ခေါင်းဆောင်ကိုယ်တိုင်လိုက်ပါလာရဲ့အတွက်ဒါဟာပြည်တွင်းကြီးသွားလုပ်ငန်းအတွက်ဆုံးရှုံးမှုဖြစ်နေတယ်လို့ဆိုပါရယ်။ပြည်တွင်းမှာရှိတဲ့ဟိုတယ်တွေကို internet ပေါ်ကနေကြိုတင်စားရမ်းထားတဲ့အတွက်လည်းနိုင်ငံအတွက်အခွန်မရရှိတဲ့အကြောင်းကြီးသွားလုပ်ငန်းကို20%ကျော်လွတ်ကင်ခဲ့တဲ့ဒေါက်တီတွေစိုးကပြောပါရယ်။တရုတ်ခီးသွွားများလာရတဲ့အကြောင်းရင်းကတော့ခီးသွွားနာမည်ကန်လုပ်ငန်းတွေရဲ့ဈေးငွေခီးစဉ်တွေကြောင့်ဖြစ်ပြီးကြောက်စိမ့်တဲ့အခြားစီးပွားရေးလုပ်ငန်းအရောင်းဝယ်အတွက်အဓိကဝင်ရောက်လာကြတာဖြစ်ကြောင်းအဲလန်းညွန်ဒေါ်နီလာကျော်ကပြောပါရယ
်ဒီဂျီယိုပတ်သက်သုံးတဲ့ရောင်းတဲ့အခါမှာအလကားကြီးကြီးရလို့လာတာကုမ္ပဏီကဘယ်ရနေပြီးတော့ပတ်သက်ပြန်ဆောင်လဲဆိုတော့ဒီမြန်မာပြည်ကသရိုးနဲ့ဆိုင်ပါလဲဆိုင်လို့နော်သူတရုတ်ကလာဖွင့်တဲ့ကြောက်ဆိုင်ကြီးရှိတယ်ဒီရာပါသေးဆိုတော့ကောင်းအောင်လို့ဟိုရရောင်းနေဆိုင်ရှိတယ်။အဲအဲ့လိုအတိအကျသူက training ပေးဝယ်နိုင်တယ်။အဲ့ရဒီရတဲ့ပတ်သက်တော့ပြန်စားတာ။သူတို့အမြတ်ပေါ့နော်။အဲ့တော့ဒီမြန်မာပြည်က site လည်းမသုံးဘူး။ပြီးရခါမှာအဲ့လိုလာတဲ့ company 10ခုမှာပို့ဖို့ခွဲရဆိုင်ရှင်ကတော့ပြုတ်ပြီးရတယ်။ပြုတ်ပြရတယ်။စောင့်ဆိုင်ရသူတို့ဟာပဲ။ဒီဟာကစောင့်ဆိုင်ရသူတို့ဒီစောင့်ဆိုင်နေမှာလည်းပြန်စားမှရှိတယ်။
လုပ်ငန်းလိုက်စင်မရှိရဲ့တချို့တရုတ်လူမျိုးတွေကလိုင်စင်ရပြီးရင်ခီးသွွားလုပ်ငန်းတွေစီကနေခီးသွွားလုပ်ငန်းလိုင်စင်ဆိုင်ရင်ကအနေနဲ့တရုတ်ဧည့်သည်တယောက်ကိုရွှန်းငွေ20နှုန်းအကျိုးမြတ်ပေးပြီးခီးတဲ့ခေါ်သွင်းလာကြကြောင်းအလန်းညွန်တွေကပြောပါတယ်ခီးသွွားဧည့်သည်တွေကသူ့အစီအစဉ်နဲ့လာနေကြပေမဲ့လည်းဟိုတယ်လုပ်ငန်းအပြင်တခြားအသုံးစရိတ်တွေကလည်းဝင်ငွေရရှိနေတဲ့အကြောင်းဟိုတယ်နဲ့ခီးသွွားလာရေးညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်ခင်တန်းဝင်းကပြောပါတယ
်သူတို့တော့လာတယ်ဆိုရင်တော့ဟိုတယ်တော့တည်ကြတယ်နိဟိုတယ်ကြီးဆိုတော့ဒါ private sector ပဲနိဒီနိုင်ငံသားပြောင်းလာလို့ရှိရင် multiplier effect ပေါ့နော်လူထဲမှာမျိုးရဝင်ငွေရှိရတာပဲနိသူတို့တုံးသွားတဲ့ပုံမှန်မူတည်ပြီးတော့နိဟိုအဲ့ဒီနေတိုးလာတဲ့များဝင်ငွေနဲ့များလာမှာပါ
မြန်မာနိုင်ငံကတိုင်းဒေသဒေသတချို့မှာလူအခွင့်အရေးချိုးဖောက်မှုတွေဆက်ဖြစ်နေပြီးလူမျိုးတုံးတက်ပြတာတွေအထိရှိခဲ့တဲ့ဆိုရယ်ဆွဆွဲထားချက်တွေထွက်ပေါ်လာပြီးတဲ့နောက်မှာအနောက်နိုင်ငံခီးသွွားတွေအထူးသဖြင့် UK, ကနေဒါ, စကင်ဒီနေးဗီးယားနိုင်ငံကခီးသွွားလာရောက်လို့နေသွားတာဖြစ်ပါတယ်2018ဒီဇင်ဘာလအထိတနှစ်တာလုံးပြည်တွင်းကိုဝင်ရောက်ခဲ့တဲ့နိုင်ငံခြားသားအရေအတွက်ဟာ7.4 million ရှိပြီးဒါဟာတနှစ်ကို2.6 million ကျော်တိုးလာတဲ့နှုန်းဖြစ်တယ်လို့ဟိုတယ်နဲ့ခီးသွွားလာရေးဝန်ကြီးဌာနရဲ့ဇန်နဝါရီ16ရက်ထုတ်ပြန်ကြမှာဖော်ပြထားပါတယ်